ကျမကစုမမရှင်ကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေရောလာတဲ့အတွက်အာရှနိုင်ငံတချို့မှာသွာလာလှုပ်ရှားမှုကန့်သတ်ချက်တွေစတင်ဖြေလျှော့ပေးလာနေပေမဲ့ပုံမှန်အချိန်နဲ့ရောက်ဖို့မလွယ်သေးတဲ့အကြောင်းပြောပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောကြလာနေတဲ့အတွက်နိုင်ငံတော်တော်များများမှာကန့်သတ်ချက်တွေဖြေလျှော့ပေးနေပြီးလုပ်ငန်းတချို့ကိုလည်းပြန်လည်လုပ်ကိုင်ခွင့်ပေးလာနေတဲ့အထက်အာရှနိုင်ငံတွေလည်းပါဝင်လာပါတယ်။ရောဂါကူးစက်သူ 16,000 ကျော်ရှိနေတဲ့ဂျပန်နိုင်ငံမှာလည်းအရေးပေါ်ကြေညာထားတာကိုတနင်္လာနေ့မှာပဲအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်။ဒီအတွက်လည်းလုပ်ငန်းတွေပြန်လည်ပတ်နိုင်မှုမျှော်လင့်ချက်တွေတိုးလာနေပေမဲ့ပုံမှန်အခြေအနေပြန်ဖြစ်ဖို့မလွယ်သေးဘူးလို့တိုကျိုမြို့တော်မှာနေထိုင်တဲ့ဥက္ကူကိုလှိုင်ကပြောပါတယ်
။လုပ်ငန်းဝင်တွေကတော့ဒီလိုတော့ကောင်းတော့ကောင်းစားပြီးတော့ပြန်ဆောက်ဖို့များနေမှာတော့ဒီတိကျကြေညာနေသလိုရှိမှာလုပ်ငန်းဝင်တွေကပြန်ဆောက်တယ်မှာသူကလေသူတို့လူမျိုးတွေစားပြီးခံမှာမှာငါးသားတွေကတော့ရောက်အောင်မဟုတ်ချင်းပြန်မှာ။ဆိုင်ဆိုးတော့မြန်မာကြီးချုပ်ပါဆိုင်နေအများကြီးပဲလေ။အဲ့ဒီမှာအလုပ်ဝင်နေတဲ့မြန်မာတွေဆိုလို့နိုင်ငံသားတွေကအလုပ်ရှိတော့မှလေအဲ့လိုပုံနဲ့မျိုးဆိုတော့လောလောဆယ်လို့မှတောက်လျှောက်ကတော့အလုပ်ကတော့ရှိအောင်မဟုတ်ဘူးမှဒီကျွန်တော်တို့ကပဲမနေ့ကကျွန်တော်ကုမ္ပဏီကဖုန်းဆက်လာတယ်ရှိတာတာထက်နိုင်ပါဦးနေမှဟုတ်ကဲ့ဒီနေ့ကရှိတယ်လို့အစိုးရကမှသူကလေတယောက်ကိုရမ်းဆယ်တောင်းပေါ်မှရဲရဲတဲ့တောင်းဆိုတော့တောင်းနေပါဘူးအဲ့ဒါကိုထောက်ပံ့ပေးတယ်မှလောလောဆယ်စားဖို့တောက်ဖို့မရှိလို့ရှိရင်သူကမြို့နယ်ကနေပတ်စံထုတ်ပြီးချိပေးတယ်မှအဓိကလင်းလင်းပြန်ဖွင့်မှပဲပြန်လည်ပြုတ်မရတယ်မှ
ယောဂကူးစက်သူ 3,100 ကျော်ရှိနေတဲ့စင်ကာပူနိုင်ငံမှာတော့ကူးစက်မှုတွေကျဆင်းလာနေပေမဲ့အဆောင်နေနိုင်ငံသားအလုပ်သမားအများစုအပါအဝင်ကူးစက်မှုအသစ်တွေလည်းရှိနေဆဲဖြစ်ပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားအလုပ်သမားတွေအလုပ်ပြန်ဆင်းတဲ့အခါဘေးအန္တရာယ်ကင်းရှင်းရေးပြင်ဆင်နေတယ်လို့စင်ကာပူနိုင်ငံကမ်းလွန်ရေးနဲ့တိဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတင်မင်းကပြောပါတယ်
။ဂျော်လာနှစ်ရက်တည်းကစပြီးတော့တချို့လုပ်ငန်းတွေကိုပြန်ပြီးလေပတ်ခွင့်ပေးတယ်ဒီ construction sector မှာရှိတဲ့စောက်လေးလုပ်ငန်းတွေကိုပြန်စားမယ်ပြီးတော့ကျွန်တော်တို့ economic development board ကနေပြီးတော့သူတို့တတ်မှတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လဲပတ်ခွင့်ပေးမယ်ဒါပေမဲ့ဘာကိုသူတို့ကတတ်မှတ်လဲဆိုတော့တည့်အချက်ဒီ essential service တွေပြန်လဲပတ်မယ်ဆိုရင် health care တို့ကျွန်တော်တို့ဒါကလုပ်ငန်းခွင်ထဲမှာဘေးအန္တရာယ်ကြီးကြီးနဲ့ဟိုဒီ virus ကူးစက်မှုမရှိဘဲနဲ့လုပ်နိုင်ဖို့အတွက်အစီအမံချမှတ်တာပေါ့လေဒီဟာနဲ့ပတ်သက်လို့သူတို့ကကုမ္ပဏီကြီးတွေအားလုံးကိုဒီအစီအမံကိုအပြစ်တရေးဆွဲခိုင်းတယ်ပေါ်ရနေတယ်ပေါ့ဗျာ construction company ကြီးတွေလေဆိပ်စီမံကိန်းကြီးတွေယထာလမ်းပေါက်တဲ့စီမံကိန်းကြီးတွေနောက်ဥမင်းဆောင်ဆိုင်ကပေါက်တဲ့စီမံကိန်းကြီးတွေနောက်ကျွန်တော်တို့လိုမျိုးဂျန်န်ဒူးစင်ဆောက်တဲ့ company ကြီးတွေမှာ completely healthy workers ရှိဒီအလုပ်သမားတွေကိုပြန်လာခွင့်ပေးတယ်ဒီလိုသမားတွေကိုဘယ်လိုထားမလဲကျွန်တော်တို့လည်းအခုတော်တော်လေးကိုအလုပ်ရှုပ်နေတယ်အဲ့ဒါကြီးကိုရေးဆွဲပေါ့လေ
ကူးစက်သူ 11,000 ကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သတ်မှုတွေကိုလျှော့ပေးနေပါတယ်။ဒါပေမဲ့လည်းနောက်ထပ်ကူးစက်မှုအသစ်တွေတကြော့ပြန်ပေါ်လာနေတဲ့သတင်းတွေကြောင့်အင်ချွန်းမြို့တော်မှာနေထိုင်တဲ့ကိုရန်နိုင်ထွန်းတို့လိုတောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကစိတ်ပူနေကြတာပါ။အ
ဲလက်ရှိအခြေအနေကတော့ကိုရီးယားနိုင်ငံမှာကဒီကိုဗစ်ဒုတိယလိုင်းပြန်ပြီးတော့ထိခတ်လာတယ်ဆိုပြောလို့ရတာပေါ့လေ။သင်ခဲ့တဲ့ဒီနှစ်ပတ်လောက်ကဒီကိုရီးယားနိုင်ငံဆိုးမျိုးမှာရှိကူးစက်မှုတွေဖြစ်ပေါ်လာတယ်လို့ဒီအဲ့တော့ဒီလေကိုရီးယားနိုင်ငံကနေပြီးတော့ဆိုးရနေပြီးတော့ကျတဲ့မှာနဲ့အချင်းတည်းနဲ့သူတို့ဆောင်ရွက်နေရအောင်ရှိပါတယ်။ဒီတော့ကူးစက်တဲ့လူတွေလည်းအထူးတလဲလက်လံချာပေးပြီးတော့ကူးတာနေတဲ့အချင်းတည်းတွေအတိုင်းတွေရှိပါတယ်။လုပ်ငန်းတော်တော်များများတော့ကိုဗစ်စားဖြစ်ကလေးကလုပ်ငန်းပိုင်းတွေလက်ပတ်နေရပြီးရောက်သွားရပါလိမ့်။အရင်ကဆိုရင်ကျွန်တော်ပြောစီးပွားရေးအခြေအနေလည်းကိုဗစ်ရောဂါစိုက်တခုနဲ့ဒီစီးပွားရေးကျဆင်းမှုတွေတော့ဖြစ်လာတယ်။အဲဒါကိုလည်းအစိုးရအနေနဲ့ကဒီ၆လပိုင်းအပြည့်မှာကျန်နေပြီးတော့တစ်ချက်မှတ်တဲ့စီးပွားရေးကိုအရင်အခြေအနေဖြစ်အောင်သူတို့စူးစမ်းပါမယ်လို့ဆိုရတော့ပြောထားပါတယ်ခင်ဗျာအကြောင်းတွေကိုတော့ဒီလာမဲ့ဒီကိုရီးယားနိုင်ငံမှာတော့ပြည့်ရှိအခြေချနေဆိုင်တဲ့ဒီတရားဝင်နေဆိုင်တဲ့ဒီပြီးတော့ဒီကိုရီးယားနိုင်ငံပြင်မှာခိုလုံနဲ့ရရှိထားတဲ့ဒီတွေတော့ဒီဇွန်လပိုင်းထောက်ခံအပြင်မှာဒီလိုကိုဗစ်တော့ဒီသဘောအပြင်ဒီ6ဆန့်ကြီးဒီပြီးတော့ပြေးမယ်လို့ဆိုပြီးတော့တင်းစကားချို့ရဲကျွန်တော်ပြည်နေရပါတယ်6လပိုင်းလာဇန်းတော့မှပြန်ဖွင့်မယ်လို့တော့သူတို့ဒီလိုယူရထားတော့များလေးပဲရရှိချင်ဒီမှာပြန်ပြီးတော့ကြောင်းနေဖွင့်ပြင်းမဖွင့်ပြင်းစီတာလောက်ဆိုရနေတော့စဉ်းစားချင်းလုပ်နေတဲ့အခြေအနေရှိပါတယ
်။ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကူးစက်သူအရေအတွက်ကတော့အခုဆိုရင်5သန်း4သိန်းကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာလည်း3သိန်း4သောင်းကျော်အထိရှိနေတာပါ။ကမ္ဘာမှာကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သေဆုံးသူ 9,000 ကျော်နဲ့ကူးစက်မှုက3သိန်းကျော်ဒုတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံကတော့သေဆုံးသူ 2,200 ကျော်နဲ့ရုရှားနိုင်ငံကတော့တတိယအများဆုံးဖြစ်နေသေဆုံးသူ 3,500 ကျော်နဲ့ကူးစက်မှုပေါင်း3သိန်းခွဲလောက်ရှိနေတာဖြစ်ပါတယ်ရှင်။ကျွန်မဆုမမ